တော်တာရှင်များရှင်ဥရောပတိုင်းပြည်တွေဟာအစ္စလာမ်နိုင်ငံတော်တည်ထောင်ရေးအကြမ်းဖက်အဖွဲ့ ISIS ရဲ့ပြစ်မှတ်ဖြစ်နေကြတာ2015ခုနှစ်ကတည်းကဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ3ရက်စနေနေ့ညကအစ္စလာမ်အစွန်းရောက်အကြမ်းဖက်သမား3ဦးဟာဗြိတိန်နိုင်ငံလန်ဒန်တံတားပေါ်မှာလူတွေကိုကားနဲ့လိုက်တိုက်ဓားနဲ့လိုက်ထိုးခဲ့ကြတဲ့အတွက်လူ9ဦးသေဆုံးပြီး50နီးပါးထိခိုက်ဒဏ်ရာရခဲ့ကြပါတယ်။ဒဏ်ရာရသူတွေက22ဦးလောက်ဟာစိုးရိမ်စရာအခြေအနေရှိတယ်လို့သိရပါတယ်။အဲ့ဒီမတိုင်ခင်နှစ်ပတ်လောက်ကလည်းဗြိတိန်မြောက်ပိုင်းမန်ချက်စတာကတေးဂီတာပွဲတစ်ပွဲမှာအသေးခံမုန်းခွဲမှုဖြစ်ခဲ့လို့ကလေးတွေအပါအဝင်လူ22ယောက်သေဆုံးခဲ့ပါတယ်။မလအတွင်းကလည်းဝက်စ်မင်စတာတံတားပေါ်မှာအကြမ်းဖက်သမားတဦးကလူတွေကိုကားနဲ့လိုက်တိုက်လို့6ဦးသေဆုံးခဲ့ရပါသေးတယ်။မြန်မာလူမျိုးတိုင်းနဲ့ချိန်နေထိုင်တဲ့ဗြိတိန်နိုင်ငံမှာ3လအတွင်းအကြမ်းဖက်တိုက်ခိုက်မှု3ချိန်ဖြစ်ခဲ့ပြီး3ချိန်စလုံးဟာလမ်းမပေါ်မှာဖြစ်ပွားခဲ့တာပါ။အဲ့ဒီအခြေအနေတွေနဲ့ပတ်သက်ပြီးရောက်မြို့မှာနေထိုင်တဲ့ကိုမင်းမင်းကသူ့ရဲ့စိုးရိမ်မှုကိုအခုလိုပြပြပါတယ်
။နေရတာမလုံခြုံဘူးလို့ခံစားနေရတယ်။ခံစားမှုတော့လူတိုင်းမှာတော်တော်များများရှိနေကြတယ်လေ။အများနဲ့ထိတ်တလန့်ဖြစ်နေရတာဘာလို့လဲဆိုဘယ်ကထွက်လာမှမသိတဲ့တာတိုင်းဂျမ်ဖက်အုပ်စုတွေကတိုက်ခိုက်သွားနိုင်တယ်နော်။ဆက်သွားနိုင်တယ်။တည်သွားနိုင်တယ်ဆိုတော့အဲ့ဒါကိုတော့အများနဲ့စိုးရိမ်နေရတယ်။ဒီမှာတော့တခုကောင်းတာကတော့ဘာလို့ဆိုတော့ဥပဒေကပေးစစ်စာကာကွယ်ပေးထားတာရှိတော့ချက်ချင်းရဲတွေရောက်လာတာဒီ intelligent information ကရန်ကောင်တော့ချက်ချင်းတိုင်းနိုင်ငံပြည်နိုင်ငံရှိတယ်။ဒါပေမဲ့ဒီမှာပါပြောလူခွေကိုပြေဟောအကျင့်သုံးတဲ့နိုင်ငံဆိုတော့တချို့ဟာတွေမှာဟိုလူခွေကိုတုံးချပြီးတော့ဒီ ISIS အုပ်စုတွေကတုံးနေတာရှိတော့နည်းနည်းတော့ပြဿနာတော့ရှိတယ်။အခုကပိုပြီးဆိုးလာတဲ့ပုံစံပေါ့နော်
။နောက်ဆုံးဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေဟာလမ်းမပေါ်မှာလုံခြုံရေးယူဖို့ခက်ခဲတဲ့ပုံစံမျိုးနဲ့တိုက်ခိုက်တာဖြစ်တဲ့အတွက်ကြိုတင်ကာကွယ်ဖို့လည်းခက်တယ်လို့ပြောပြသူကတော့လန်ဒန်မြို့မှာနေထိုင်တဲ့မတ်တူးမှာဖြစ်ပါတယ်။
security ရအင်္ဂါမှာရန်ကောင်းလို့ထင်ပါတယ်သူတို့ဒီ security check တွေကိုဖြတ်ပြီးတော့လုပ်တဲ့ attack မျိုးရအခုလုံးလို့မရတဲ့ခါကျတော့အခုနောက်ဆုံးပေါ့အခုနောက်ဆုံးဖြစ်နေတဲ့အုံမှုစလုံးကလမ်းမပေါ်မှာလူအုပ်ထဲမှာလုပ်တာမျိုးဖြစ်လာတဲ့အတွက်ကြောင့်မလို့အဲ့ဒါတဖြည်းဖြည်းနဲ့ popular ဒီဘက်မှာဖြစ်လာတယ်ဆိုလို့ရှိရင်ဒါ intent တို့ပြင်ပြကောင်းတဲ့အခြေအနေပေါ့လုံခြုံရေးကိုလုပ်ပေးလို့မရတဲ့အခြေအနေမျိုးဖြစ်နေတာပေါ့လေဘောလေးလူတွေအားလုံးကပြင်ထိတ်လန့်နေရတဲ့အခြေအနေမျိုးရှိတာပေါ့နော်ဥရောပနိုင်ငံတွေမှာလုပ်ဖို့လိုရဲဆိုတော့ဥရောပတစ်ခုလုံးကတနင်္ဂနွေနဲ့တနင်္ဂနွေကူးဖို့ရာအင်တာနက်လေကူနေရတဲ့ကြောင့်မလို့အဲ့ဒါလုပ်ဖို့ပိုလွယ်နေရလို့ထင်တာပါပဲ
။ပြည်내နိုင်ငံမှာလည်း2015ခုနှစ်ကနေဒီနေ့အထိအစွန်းရောက်အစ္စလာမစ်တွေရဲ့တိုက်ခိုက်မှုကြောင့်လူပေါင်း238ယောက်သေဆုံးခဲ့ပြီးဖြစ်ပါတယ်။2015ခုနှစ်နိုဝင်ဘာလ23ရက်တနေ့တည်းမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုဟာအဆိုးအဝါဆုံးဖြစ်ပြီးကာဝဲယုံနေအရက်ဆိုင်စားတောက်ဆိုင်နဲ့အားကစားယုံနေမှာအသေးခံဘုံခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။လူ130တေဆုံးပြီးတော့350လောက်ဒဏ်ရာရခဲ့တဲ့အဲ့ဒီတိုက်ခိုက်မှုတွေဟာသူတို့လက်ချက်ဖြစ်တယ်လို့ ISIS အဖွဲ့ကကြေညာခဲ့ပါတယ်။ပြည်내နိုင်ငံထဲမှာဆက်တိုက်ဖြစ်နေတဲ့အဲ့ဒီအကြမ်းဖက်တိုက်ခိုက်မှုတွေဟာပြည်내နိုင်ငံထဲမှာနေထိုင်သူမြန်မာလူမျိုးတွေကိုဘလို့ရိုက်ခတ်စေပါသလဲ။ Paris မြို့မှာနေထိုင်တဲ့မတ်မိုးမိုးက
ဟိုဒီမှာရှိတဲ့ဟိုပြင်သစ်တွေရောပြင်သစ်ကမှလာပြီးတော့အလုပ်လုပ်ကြနေကြတဲ့နိုင်ငံသားတွေရောရထားပေါ်တက်တယ်၊ကားပေါ်တက်တယ်ဆိုတာနဲ့လေဟိုဘေးဘီတွေကိုအများအားသတိထားဆုံးရှိနေကြပါတော့။ဟိုညာဘက်တွေကိုလည်းပြည်သူလူမျိုးတွေကအရင်အပြင်ထွက်ကြတယ်လေအဲ့ဒီအချိန်မှာတလားလောက်ကိုအဲ့ညာဘက်ဖွင့်တဲ့ဒီ club တွေဒီစားတောက်ဆိုင်တွေဆိုလို့ရှိရင်တော်တော်ကြီးကိုဝင်ဝေးကြဆင်းသွားတယ် tourism ကိုမိခိုးပြီးတော့လုပ်နေရတဲ့ဒီ restaurant တွေ hotel တွေအကုန်လုံးတော်တော်ကြီးကိုကြသွားတာပေါ့နော်ဟိုတကယ်ကိုကြောက်ကြပါတယ်အကုန်လုံးလေ
2015ခုနှစ်ကနေဒီနေ့အထိ Islamic အစွန်းရောက်တွေဟာဗြိတိန်နဲ့ပြင်သစ်တင်တာမက Belgium နိုင်ငံ Brussels မြို့ဂျာမနီနိုင်ငံဘာလင်မြို့နဲ့ဆွီဒင်နိုင်ငံတို့မှာလည်းတိုက်ခိုက်ခဲ့တဲ့အတွက်အများအများတေဆုံးခဲ့ရပါတယ်။ဥရောပမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုအလုံးလူလူမှာ ISIS အဖွဲ့ကသူတို့လုပ်ခဲ့တာဖြစ်တယ်လို့ထုတ်ဖော်ပြောဆိုခဲ့ပါတယ်။အခုနောက်ဆုံးဖြစ်ပွားခဲ့တဲ့လန်ဒန်တံတားပေါ်ကတိုက်ခိုက်မှုပြီးမှတော့ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတိုက်ခိုက်သူအကြမ်းဖက်သမားတွေကိုအခုလိုပြင်းပြင်းထန်ထန်သတိပေးခဲ့ပါတယ်
။ But it is time to say enough is enough.Everybody needs to go about their lives as they normally.
ဒီကနေ့နဲ့အတိုင်းတာကုန်ပြီလို့ပြောရမယ့်အချိန်မှာလူတိုင်းဟာပုံမှန်နေထိုင်လှုပ်ရှားနေပေမဲ့အစိုးရအကြမ်းဖက်မှုနဲ့ပတ်သက်လာရင်တော့ပုံမှန်ပြုတ်လို့ရတာနေပြီးတော့ပြောင်းလဲရပါတော့မယ
်။
ISIS အဖွဲ့ဟာအစ္စလာမ်နိုင်ငံတော်တည်ထောင်မှုစ조사နေတဲ့အစွန်းရောက်အစ္စလာမ်ဘာသာဝင်တွေနဲ့ဖွဲ့စည်းထားတာဖြစ်တဲ့အတွက်အခုဖြစ်ပွားခဲ့တဲ့တိုက်ခိုက်မှုတွေကြောင့်တည်ဆုံးသွားရသူတွေဟာလည်းဘာသာရေးဆိုတဲ့ခေါင်းစဉ်အောက်မှာအသက်စတေးခဲ့ရတာလို့ပြောရမှာဖြစ်ပါတယ်။ဘာသာတရားဆိုတာလူတွေကိုငြင်းချမ်းဖို့ထိမ့်သိမ့်ဆောင်စည်းထက်စေဖို့ကူညီကဲ့တင်ဖို့လူတွေကပဲဖန်တီးခဲ့ကြတဲ့အရာဖြစ်ပါတယ်။အခုတော့ဖြင့်အဲ့ဒီကောင်းမွန်တဲ့ရည်ရွယ်ချက်တွေအောက်ကဘာသာတရားဆိုတာမှာအစွန်းရောက်ကုန်တာကြောင့်ကိုယ်ဘာသာတရားကဘာမှလွှမ်းမိုးကျင်တာလက်တုံ့ပြန်တာလက်စားချေတာတွေဖြစ်လာပြီးလူတွေကိုအစုလိုက်အပြုံလိုက်တည်ဆုံနေစေပါပြီ။လူတွေကောင်းစေဖို့ဖြစ်တည်လာတဲ့ဘာသာတရားတွေဟာလူတွေကြောင့်ဥတီချက်ပြောင်းကုန်တဲ့သဘောကိုပြောပြသူကတော့ ဗြိတိန်နိုင်ငံယော့ခ်မြို့မှာနေထိုင်တဲ့ကိုမင်းမင်းဖြစ်ပါတယ
်။ဘာသာတရားတိုင်းကတော့ငြိမ်းချမ်းရေးနဲ့ငြိမ်းခွင့်ရေးကိုတည်စီတာကိုပြောတာပဲလေ။ဒါပေမဲ့တနာဘာသာရေးပေါ်မှာလူတွေကအတုံးချပြီးတော့အဆုံးရောက်ဖြစ်လာတဲ့အခါမှာအဲ့ဘာသာရေးတိုက်ပွဲကြောင့်ဘာမှတမ်းမောင်းမြောက်မှာတော့တည်ဆုံးကြတာလေ။ဝင်လင်းပြောရရင်တော့အဆုံးရောက်တဲ့ဘယ်ဘာသာတရားမှဆိုဒီငြိမ်းချမ်းရေးဥမတီပဲနဲ့တဖြည်းဖြည်းလူချင်းချင်းတက်ဖြတ်ဖို့ပဲဥတီတဲ့ဘာသာတရားဖြစ်သွားတာပေါ့လို့။ဒီမှာတော့အဲ့လိုမျိုးတွေကတော့ဘာသာတရားကိုဖျက်လို့ဖျက်စီလုပ်နေတာလို့လေကျွန်တော်ကတော့မြင်တာပဲ။
လန်ဒန်မှာနေထိုင်တဲ့မတူးမှာကလည်
းခုဒီလိုမျိုးအကြမ်းဖက်မှုတွေကတစ်ဖက်အစွန်းရောက်အယူဝါဒကြောင့်အကြမ်းဖက်ပေါ့လေလက်တုံပြန်တာလက်စားချေတာတဘောမျိုးပေါ့ဗုဒ္ဓဘာသာနဲ့စပြီးပြောရမယ်ဆိုလို့ရှင်ဖျားဟိုးမှာကလေးကအလယ်လက်လန်းတယ်ဆိုပါတယ်လေအဲ့တော့ဘယ်ဘာသာပဲမဆိုဘဲအယူအဆပဲမဆိုတစ်ဖက်စွန်းရောက်သွားတယ်ဆိုလို့ရှင်တော့နှီးပေါင်းစုံနဲ့စိုးကျိုးဆိုတာအစွန်းရောက်ခြင်းအတွက်နောက်ဆက်တွဲဆိုတာဖြစ်တတ်တာပဲလက်တုံပြန်ခြင်းဆိုတဲ့ဟာဘယ်ဘာသာတရားမှာမှမရှိဘူးဆိုလို့ရှင်ငြိမ်းချမ်းရေးတော့ပိုပြီးကောင်းမယ်လို့ထင်ပါတယ်
။ပြင်သစ်ပြည်ပဲရစ်မြို့မှာနေထိုင်တဲ့မမမိုးက
ဆုံးရောက်တာဘယ်ဟာဝမှမစင်စားမစင်ချိန်မဲနဲ့ဟိုယုံကြည်တာပေါ့နော်။ဒါကတော့ပို့ပြီးတော့ဆိုးွားတဲ့အကျိုးတက်ရောက်မှုတွေပို့ပြီးတော့ကြောက်လန့်မှုတွေဖြစ်စေတယ်။ဘာသာတရားဆိုတာအကြောက်လန့်ကင်းအောင်ကိုယ့်ကိုယ်ကိုယုံကြည်မှုပို့ရှိအောင်ဟိုကိုးကွယ်ကြတာလေ။ဟိုအဲ့ဒီဘာသာတရားတစ်ဆင့်ထက်ပြီးတော့ကြောက်စရာတွေဟိုမကောင်းတဲ့သတင်းတွေပေါ့နော်။ဆက်ပြီးတော့ဆင့်ပွားဖြစ်လာမယ်ဆိုလို့ရှိရင်တော့ဟိုဘယ်နေရာဘယ်နိုင်ငံဘယ်ဘာသာမဆိုမကောင်းပါဘူးနော်။ဗုဒ္ဓဘာသာပဲဖြစ်ဖြစ်အစ္စလာမ်ဘာသာပဲဖြစ်ဖြစ်ပေါ့။ဘယ်ရမဆိုအဆုံးရောက်တာအမတန်ကိုကြောက်ဖို့ကောင်းပါလား။
ဘာသာတရားတစ်ခုအပေါ်မှာတည်ဝင်ယုံကြည်ခြင်းအားဖြင့်ငြိမ်းချမ်းမှုကိုတည်ဆောက်နိုင်ပါတယ်။ဒါပေမဲ့ကိုမျက်နှိုးတဲ့ဘာသာတရားကိုအကြောင်းပြုပြီးလူတွေထိခိုက်နစ်နာတာ၊သွေးထွက်တမ်းရိုးဖြစ်တာ၊တေဆုံးပျက်စီးကုန်တာတွေရှိလာပြီးဆိုရင်တော့ကိုယ့်ရဲ့ယုံကြည်မှုအပေါ်အဲ့ဒီယုံကြည်မှုကနေအကောင့်အထည်ပေါ်ပစ်သွားတဲ့လူရက်တွေအပေါ်ပြန်လည်ဆန်းစစ်ဖို့မလွဲမသွေလိုအပ်မှာဖြစ်ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေးပြောသလိုပါပဲရှင်။လူတိုင်းဟာပုံမှန်လှုပ်ရှားနေကြပေမဲ့အစွန်းရောက်အကြမ်းဖက်မှုနဲ့ပတ်သက်လာရင်တော့အသက်ရှင်ရပ်တည်မှုအရာဖြစ်စီဘာသာတရားအရာဖြစ်စီပုံမှန်ပြုလုပ်နေတာတွေကနေပြောင်းလဲတင်တာကိုပြောင်းလဲရပ်တန့်တင်တာကိုရပ်တန့်မှုစူးစမ်းကြရမှာဖြစ်ပါလေရှင်